မလေးရှားနိုင်ငံပီရက်ပြည်နယ်အိုင်ပိုမြို့မှာအထောက်ထားမဲ့မြန်မာရွှေပြောင်းလူသမား30ကျော်ကိုဖမ်းမိခဲ့တယ်လို့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ပါတယ်။အဖမ်းခံရသူတွေကိုလူကုန်ကူးသူတွေကခေါ်ဆောင်လာတာဖြစ်ကြောင်းလည်းပြောပါတယ်။ဒီကြောင်းသတင်းကိုတော့မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကွာလာလမ်ပူမြို့ရဲ့မြောက်ဘက်မိုင်တရာကျော်အကွာဝေးရှိတဲ့ပီရက်ပီနဲ့အီပိုမြို့ကလူနေအိမ်နဲ့အတူတွဲဖွင့်ထားတဲ့မြန်မာစားတောက်ဆိုင်တစ်ခုကိုနေမြေကန်ရဲတပ်ဖွဲ့နဲ့လောက်ဝကအရာရှိတွေပါတဲ့ပူပေါင်းအဖွဲ့တွေကမတ်လ10ရက်နေ့ညအချိန်မှာဝင်ရောက်စီးနင်းခဲ့ပါတယ်။နေအိမ်ရဲ့တံခါးကိုမဖွင့်ပေးတာကြောင့်အိမ်တံခါးကိုချိုးဖျက်ခါအထဲကလူကုန်ကူးသူတွေခေါ်လာတဲ့အသက်18နှစ်ကနေ45နှစ်ကြာမြန်မာနိုင်ငံသားအမျိုးသား26ဦးနဲ့အမျိုးသမီး၄ဦးကိုဖမ်းမိခဲ့တယ်ဆိုပြီးမလေးရှားနိုင်ငံကတက်ကြွလှရှားသူကိုစိုးထက်သိန်းကအခုလိုပြောပြပါတယ်
။6ရက်နေ့လောက်ကဒါဟိုလူအယောက်20ရောလောက်ကျွန်တော်ဒီမလေးရှားနိုင်ငံနဲ့ဒီကဟိုတော့ဒီအေဂျင့်တွေကတော့ကျင်းလာတာပေါ့။ညာတော့အပြည့်တော့ရခိုင်လူမျိုးတွေကြီးဝင်လို့ကျွန်တော်သိရတယ်အမိုင်။ဆိုတော့အဲ့ဒီမှာဒါတွင်းလာတဲ့လူကအယောက်20ရောနဲ့အဲ့ဒီမှာငဘူလက်ကျန်ရှိတဲ့10ရောက်ကျော်လောက်နဲ့အားလုံးပေါင်းအယောက်30လောက်ဖြစ်သွားတာပေါ့။အဖမ်းခံရတဲ့နေရာကဒီကအိမ်မဟုတ်ဘူးမှာအဲ့ဒါ kiss bar ဆိုတဲ့ရခိုင်သားတောက်တိုင်းအဲရခိုင်အိမ်တိုင်းပေါ့နော်မကျွန်တော်ဒီမှာမြန်မာတိုင်းကြီးရှိတတ်ကြတော့ရခိုင်အိမ်တိုင်းဆိုင်ဖြစ်တယ်အမကြီးအဲ့ဒါဥစ္စာရကြလေးနှစ်တန်မှ6ရောင်းမင်းကြီး4ရောင်းပေါ့နော်ဆုံးတယ်တော့ဆုံးရင်းနေရာဝင်လာတာလို့သိရတယ်ဖမ်းခံရတော့ရှိရနေမှာဖမ်းခံရတာပေါ့နော်မအဲ့ဒါညကင်းဆက်တာနောက်ပိုင်းတော့မှလို့သိရတယ်ခင်ဗျ
ညသောအဖြစ်မလေးရှားကိုရောက်လာကြတဲ့မြန်မာတွေကိုအလုတ်ကန်ရရှိဖို့အတွက်မြန်မာအချင်းချင်းအကူအညီပေးရတာရှိတယ်လို့လည်းပြောပါတယ်
။မြန်မာတိုင်းကြီးဖြစ်တဲ့အတွက်ကြောင့်လို့ညာတော့အပြင်ဒီမှာအေဂျင့်တွေပွဲသားတွေကအဲ့ဒီလိုဆိုင်တွေမှာတုံတက်ကြတယ်လေ။ပြီးတော့သူတို့နဲ့အရန်ရင်းကြီးတဲ့တိုင်တွေဒါမှမဟုတ်ဒီဆိုင်ကလည်းအဲသူတို့နဲ့အရန်အချင်းချင်းဆိုရင်တချို့လူတွေကလည်းအမှခဏတစ်ခုထားတတ်ကြတာပေါ့နော်အမှဘာလို့ဆိုဒီတရားမဝင်ရောက်လာပြီးမြန်မာနိုင်ငံသားတယောက်မင်းရှားလေးကိုရောက်ပြီးဆိုရင်ဒီထဲမှာရှိရမြန်မာနိုင်ငံသားတွေကလောက်ကန်ရရှိရေးအော်ကျွန်တော်ကနေရေးသားရေးကိုကူညီရတာပဲလေအဲ့လိုမျိုးဆိုတော့ကျွန်မထင်တယ်အဲ့လိုမျိုးထားပြီးထားတာဖြစ်ပါလိမ့်မယ်တော့အမ
ပီရက်ပီနယ်လူဝင်မှုကြီးကြပ်ရေးညွှန်ကြားရေးမှူးရဲ့အဆိုအရပီရက်ပီနယ်မှာရှိတဲ့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနနဲ့အတူပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်စီးနင်းရမှာအရာရှိ18ဦးပါဝင်တယ်လို့ဆိုပါတယ်မြန်မာနိုင်ငံသားတွေဟာထွက်ပြေးဖို့ကြိုးစားကြပေမဲ့အိမ်ပတ်လည်ကိုဝိုင်းဝန်းပိတ်ဆို့ထားတာကြောင့်ဖမ်းဆီးခံရကြောင်းဒီနေ့အိမ်ဟာလူကုန်ကူးတဲ့ပွဲစားတွေရဲ့တထောင်သားစခန်းဖြစ်တယ်လို့လည်းလဝကရဲ့ထုတ်ပြန်ချက်မှာဖော်ပြပါတယ်အခုဖမ်းပြီးတဲ့မြန်မာနိုင်ငံသားတွေဟာနိုင်ငံကူးစာအုပ်တပ်တွေကအထောက်ထားမရှိဘဲဝင်ရောက်လာကြတာဖြစ်တယ်လို့လည်းမလေးရှားလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဆိုပါတယ်ဒီအတွက်လဝကဥပဒေနဲ့အရေးယူသွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ဖမ်းဆီးလိုက်တဲ့မြန်မာနိုင်ငံသား30ကိုမလေးရှားနိုင်ငံအတွင်းတယ်ဆောင်လာခဲ့သူလူမောင်ကိုပွဲစားမြန်မာတအူးကိုလည်းဖမ်းဆီးစစ်ဆေးနေကြောင်းကိုလည်းမလေးရှားသတင်းတွေမှာဖော်ပြကြပါရဲ့ရှင်။